ပြည်ပယောင်မြန်မာနိုင်ငံသားတွေအများပြားနေထိုင်တဲ့အာရှဒေသတွေကစင်ကာပူနဲ့တန်ကိုရီးယားနိုင်ငံတွေမှာတော့ဒီကနေ့ကြိုတင်မဲ့စတင်ပေးနေပြီဖြစ်ပါတယ်။အော်တိုဘာလ15ရက်နေ့ကနေ17ရက်နေ့ထိကြိုတင်မဲ့ပေးနိုင်ဖို့ရက်သတ်မှတ်ထားပြီးဒီကနေ့မဲစတင်ပေးရတဲ့ရက်မှာတော့စင်ကာပူနိုင်ငံနေမြန်မာနိုင်ငံသားထောင်နဲ့ချီပြီးတော့ကြိုတင်မဲ့ပေးခဲ့ကြတယ်လို့ဆိုပါတယ်။ဒီကြောင့်ကိ ုစင်ကာပူရောက်မြန်မာတွေထောင်ထဲချပြီးတော့စောင့်ဆိုင်းမဲပေးခဲ့ပါတယ်။ကြိုတင်မဲစတင်ပေးနိုင်တဲ့ပထမရက်မှာပဲမဲပေးသူတွေများတဲ့အတွက်နိုင်ရီတော်ကြာစောင့်ဆိုင်းပြီးမှမဲပေးခဲ့ရပါမယ်။အားလုံးအဆင်ပြေခဲ့ပါတယ်လို့မဲပေးသူတူဖြစ်တဲ့ဘူမိအင်ဂျင်နီယာဒေါက်တာအောင်ကိုကိုစုကအခုလိုပြောပါရစေ
။အာကျွန်တော်တို့သူတို့တွေအကုန်လုံးကပေါ်ပေါ်ယွယွပါပဲကျွန်တော်တို့ဟိုဒီအခုညီတွေအကုန်လုံးသူတို့ဟိုပေးပါတယ်ဟိုမိသားမှန်သမျှကိုလည်းသူတို့ပေါ်ပေါ်ယွယွကောင်းအောင်နဲ့သူတို့ရင်းကြီးပြောပြပါတယ်ဗျ။ဒီတန်ယုံဝန်ထမ်းတွေအနေနဲ့ဘာမှဟိုပြောပြမရှိပါဘူး။အဲကျွန်တော်ကတိုင်းရင်းသားမဟုတ်တဲ့အတွက်ကြောင့်မလို့ကျွန်တော်ကတုံးပြရရတယ်ပေါ့နော်အာဒီတိုင်းဒေသကြီးလွတ်တော်ရဲ့အမျိုးသားလွတ်တော်ရဲ့ပြည်သူလွတ်တော်ရဲ့ကျွန်တော်တုံးကူရပါတယ်ဒါပေမဲ့ကျွန်တော်ရှေ့မှာကြတော့ဘာဖြစ်လဲဆိုတော့အာကျွန်တော်သူကရှမ်းအမျိုးသမီးတည်းနဲ့တိုင်းရင်းသားဆိုတဲ့အတွက်ကြောင့်သူ့ကို၄ခုပေးရမယ်ပေါ့ဒါပေမဲ့သူ့ကိုတုံးခုပဲပေးပါတယ်ဘာဖြစ်လို့လဲဆိုတော့အဲဒီတာမွေညွန့်နဲ့မေတ္တာညွန့်ရဲ့စီးရင်မှာရှမ်းမပါပါဘူးဆိုပြီးတော့မှအဲသူကသူ့ကိုတုံးခုပဲပေးပါတယ်သူတို့လည်းတန်ယုံဝန်ထမ်းတွေသူတို့လည်းနားလည်ပြီးပါပေါ့လေကော်မရှင်ကပို့လိုက်တဲ့စီးရင်ထဲမှာရခိုင်နဲ့ကရင်ပဲပါတယ်ရှမ်းတယောက်မှမပါတဲ့အတွက်ကြောင့်မို့လို့သူတို့ကအဲ့ဒီအမျိုးသမီးကိုတော့ဟိုဒီသုံးရပဲပြလိုက်ပါတယ
်ဒါပေမဲ့လည်းမဲပေးဖို့တန်းစီယာမှာစီးစနစ်မကျတဲ့အပြင်ကွန်ပျူတာစနစ်နဲ့ကိုယ်နာမည်ကိုရှာဖွေရတာမဟုတ်တာကြောင့်မလိုအပ်တဲ့အချိန်တွေပူကြတယ်လို့စင်ကာပူမှာနေထိုင်တဲ့မမူအီကအခုလိုပြောပါတယ
်မန်ယူဖြစ်တဲ့အတွက်လူကကိုယ်စီးရင်ထဲမှာပါတော့လဲပဲကောင်တာကိုတေဘယ်ပေါ်ကောင်တာရှိကိုရောက်သွားတဲ့အခါကျရင်ကိုယ်နာမည်ပါမပါဘူးဆာရွက်မှာတစ်ခေါက်ကိုယ့်ဘာကိုဆစ်ရဗျအဲ့ဆာရွက်ကြီးတွေကိုလှန်ပြီးတော့ဆာရွက်ကလည်းဘယ်လိုလဲဆိုတော့ရက်ွက်ရုံမှာကတ်ထားတဲ့ဆာရွက်တွေကိုဟိုဓာတ်ပုံရိုက်ထားတဲ့သဘောမျိုးပေါ့နော်တကယ်တမ်းဟိုလိုမျိုးဟို list နဲ့အစဆုံးစီစဉ်မရှိတရွက်စီသွားတယ်အဲ့မှာနာမည်ကိုရှာရှာပြီးကိုယ့်နာမည်တွင်ပေးမှဟိုလက်မှတ်ထိုးရတယ်ပြီးလို့ရှိရင်တို့ကဟိုရန်ကုန်တိုင်းဆိုလို့ရှိရင်မဲသုံးမှုရမှာပေါ့အဲ့မဲလက်မှတ်သုံးခုကိုတို့ထုတ်ပေးရထုတ်ပေးရနေမှာရန်ကုန်တိုင်းအလုံးမျိုးနဲ့ဌာနရက်ွက်ဆိုတာတိုင်းပြည်သားကြီးဖြစ်လားနှစ်လားကိုသူတို့ဆက်ချင်းမသိဘူးသိချာမသိဘူးမသိရတဲ့ဘယ်အိတ်ထံမှာသူတို့ရှာမှန်းသူတို့နည်းနည်းအလုံးရှုပ်တယ်ပေါ့
ကိုယ့်ရဲ့ဆန္ဒမဲတပြားနဲ့နိုင်ငံအပြောင်းလဲဖြစ်အောင်ပြပရောက်မြန်မာနိုင်ငံသားတွေအနေနဲ့အခုလိုအချိန်ယူပြီးတော့ဆန္ဒမဲလာရောက်ပေးတာဖြစ်ပေမဲ့ဒီကိုယ့်ရဲ့မဲတွေကိုဘလို့ပုံစံမျိုးနဲ့ရေးတွက်မှလဲဆိုတာကိုသိချာမသိတဲ့အတွက်ဆိုရင်လေလို့မတ်မို့ဤနဲ့မတ်စိုးတင်ဇာလက်ကအခုလိုပြောပါတယ
်မဲတွေကိုရသွားလို့ရှိရင်ဘလို့ပုံစံနဲ့ကောက်မယ်ဘလို့ပုံစံနဲ့ဘယ်နေရာမှာကောက်မယ်ဘယ်လိုပြန်ခွဲမယ်ဆိုတာကိုမသိရတဲ့အတွက်စိတ်တော့စိတ်ထဲမှာ 100% ကျေနပ်မှုမရှိပါဘူး။ဘာဖြစ်လို့လဲဆိုတော့အခုမဲတွေကိုကောင်တာတွေခွဲထားတယ်။ဒါပေမဲ့တကယ်တမ်းမဲပုံက၄ပုံပဲချထားပြီးတော့ခွဲထားတဲ့ကောင်တာတွေက၄ပုံပြန်ထည့်တယ်။ဒါတွေကိုဘယ်လိုပြန်တယ်မလဲ။တယ်ပြီးရင်ဘယ်လိုပြန်ကောက်မလို့မြို့နယ်လိုက်ဘယ်လိုခွဲထုတ်ပြီးတော့အောက်အတိအကျဘယ်လိုတိရမလဲဆိုတော့ဘာမှဟို transparency မရှိဘူး။အဲ့ဒီအတွက်တော့သဘောမကျပါဘူး။
မဲပုံကြီးချထားတာပေါ့နော်။မထည့်လိုက်တာပဲ။ဒါပေမဲ့ swap လုပ်မှညီမရန်စိုးရင်မှာအမှန်တိုင်းပြောလို့ရှိဘာလို့ security ညီမတို့မမြင်ရအောင်လေဒီဟာရဘလို့ processing လုပ်နေလဲဆိုညီမတို့ကသွားပြီးတော့ vote လုပ်လိုက်တာပဲရှိတယ်။အနောက်ကဘလို့ပြန်ပို့မယ် process လုပ်မယ်ဆိုတာက information ညီမတို့ဘာမှမသိအောင်
။ပြပရောက်မြန်မာနိုင်ငံသားတွေအနေနဲ့ကြိုတင်မဲဆန္ဒပေးနိုင်ဖို့ပုံစံ15လျှောက်လာကိုတင်းပြီးတော့ခွင့်ပြုချက်ကြိုတင်ရယူရတာပါ။ဒါပေမဲ့လည်းဒီလိုပုံစံ15တင်တဲ့သူတွေတိုင်းမဲပေးခွင့်မရဘူးလို့စင်ကာပူမှာနေထိုင်တဲ့ဒေါက်တာအောင်ကိုကိုစုကသူ့ရဲ့အတွေ့အကြုံကိုအခုလိုရှင်းပြပါရယ်။
ဟုတ်ပါတယ်ကျွန်တော်ရှိမှနောက်ကောင်မလေးတယောက်ပါသူကကြတော့သူတင်ထားတယ်ပုံစံ15တင်ထားတယ်သူမဲစင်းမှာသူ့နာမည်ပါမလာဘူးဒါပေမဲ့သူလာတန်းစီတယ်သူဒီမှာစူးစားတယ်တန်ယုံကဒီဝန်ထမ်းတွေကပြောပါတယ်ကောင်တာမှာသွားမေးကြည့်ပါအဲ့မှာပြောကြည့်စီးရင်စီလာရှာကြည့်ပါပေါ့တကယ်လို့မရဘူးဆိုလို့ရှိလို့ရှိရင်တော့သူတို့ကိုနားလဲပြီးတော့မှအကြည့်ကြည့်ပြီးပြန်ထွက်သွားပေးပါလို့ပြောပါတယ်ဒါပေမဲ့ကောင်မလေးအဲ့လိုပဲသူတို့ပြောတဲ့အချိန်သွားပြီးတော့ကောင်တာမှာသွားရှာတယ်မပါဘူးမပါတဲ့အတွက်ကြောင့်သူပြန်သွားရပါတယ်သူမဲပေးလို့မရပါဘူးကြာအဲ့တော့ဟိုပြောမပြနိုင်တော့ဘောနော်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တွေအကုန်လုံးကလည်းဒီနိုင်ငံသားမှဒီစင်ကာပူမှာရှိနေတဲ့လူတွေနိုင်ငံသားမှရှိနေတဲ့လူတွေအကုန်လုံးကလည်းဒီပြောင်းလဲခြင်းကိုလိုလားနေတဲ့လူတွေပေါ့ဒါကြောင့်မို့ပြောင်းလဲခြင်းကိုလှုပ်ပေးမယ်ဒါဟိုပါတီကိုကျွန်တော်တို့ကပေးခြင်းကြတာလေအဲ့တော့မပေးလိုက်ရဘူးဆိုတဲ့အတွက်ကြောင့်ဒါကျွန်တော်တို့ဘက်ကတော်တော်ကြီးကိုနင့်တာလေလို့ထင်ပါတယ်ဗျာ
အာရှဒေသရင်းကစင်ကာပူနဲ့တောင်ကိုရီးယားနိုင်ငံတွေမှာအော်တိုဘာလ15ရက်ကနေ17ရက်နေ့အထိကြိုတင်မဲဆန္ဒပေးနိုင်မှာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံဆိုမျိုးရောမှာရှိတဲ့မြန်မာတန်ယုံရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့အခုလိုကြိုတင်မဲပေးဖို့ပုံစံ15ဖြစ်ဆက်ခဲ့ပေမဲ့မဲပေးခွင့်အမည်စင်းထဲမှာမပါတဲ့သူတွေအနေနဲ့သက်ဆိုင်ရာမြို့နယ်ရွေးကောက်ပွဲကော်မရှင်တွေကိုတက်ရိုက်ဆက်သွယ်မေးမြန်းဖို့ဆိုပြီးတော့ဖော်ပြထားပါတယ်။ ဒါပြင်မြန်မာနိုင်ငံသားတွေတိုင်းနဲ့ချင်းနေထိုင်တဲ့ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတရုံကထုတ်ပြန်တဲ့ကြေညာချက်ထဲမှာလဲကြိုတင်မဲပေးနိုင်သူ 961 ဦးသာရှိတယ်ဆိုပြီးတော့ဖော်ပြထားပါတယ်ခင်ဗျာ။